နိုဗ ెంబ ာ9ရက်ရွေးကောက်ပွဲမှာ Republican Party ကအပြတ်အသတ်နိုင်ရခဲ့တဲ့နောက်စနစ်တကျအာဏာလွှဲပြောင်းပေးမယ်လို့ကြေညာပြုထားတဲ့ Democratic Party သမ္မတ Joe Biden ဟာရွေးကောက်ခံသမ္မတ Donald Trump ကိုဗုဒ္ဓဖူးနေမှာအင်မြူရောမှာတွေ့ဆုံမယ်လို့သမ္မတအင်မြူကစနေနေ့မှာပြောပါတယ်။သမ္မတဟောင်း Trump ကို January မှာအာဏာပြန်ပြီးလွှဲပေးရတော့မှာဖြစ်ပြီးလာမယ့်ဗုဒ္ဓဖူးနေ့နေ့လည်း7 နှစ်ရီမှာသမ္မတ Biden နဲ့ Trump တို့သမ္မတအင်မြူဘဲဥပုံရုံးကမ်းမှာတွေ့ဆုံမယ်လို့ပြောကြခဲ့တာပါ။ထရမ့်ရဲ့သဘောထားကွဲစီတဲ့လုပ်ရက်တွေနဲ့ဆယ်နှစ်ကျော်လောက်ရင်ပါနေပြီဖြစ်တဲ့အမေရိကန်နိုင်ငံရေးမှာအခုရွေးကောက်ပွဲကနေထရမ့်ကသမ္မတဖြစ်နေပြန်ပြီးဝင်လာတော့မှလည်းဖြစ်ပါတယ်။သူသမ္မတတာဝန်ထမ်းဆောင်နေချိန်မှာဆွဲချက်တင်တာနှစ်ကြိမ်ခံရတဲ့အပြင်ရာဇဝတ်မှုနဲ့ပါဆွဲချက်တင်ခံရတဲ့ကြားကပဲအခုရွေးကောက်ပွဲမှာအသက်88နှစ်ရှိပြီဖြစ်တဲ့ထရမ့်ဟာအရင်ရွေးကောက်ပွဲတွေကတည်းကပိုပြီးမဲအများပြားရရှိလာတာဖြစ်ပါတယ်။ခါယူခဲ့တဲ့စစ်တမ်းတွေရကိုဗစ်ကာလအလွန်ဗိုင်ဒန်လက်ထံမှာထိုးတက်သွားတဲ့ငွေဖောင်းပွားမှုနှုံးနဲ့စီးပွားရေးဟာမင်းဆန္ဒရှင်တွေရဲ့ထိတ်တန့်စိုးရိမ်မှုတစ်ခုဖြစ်နေတာပါ။